သမရဟောင်းဦးသိန်းစိန်ပါဝင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့ပဟိုဦးဆောင်ကောမဒီကိုဖျက်သိမ်းလိုက်ပြီးလာမယ့်2020ရွေးကောက်ပွဲမှာပြည်သူလူထုကပိုးပြီးလက်ခံမဲ့ပါတီတရဖြစ်လာစေအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်ခိုင်ဖြိုးကပါတီရင်းပြုတ်ပြင်းပြောင်းလဲရေးတွေလုပ်နေတဲ့ဆိုပေမဲ့ပြည်သူတွေကတော့ပြည်ခိုင်ဖြိုးပါတီကိုနောက်တစ်ကြိမ်ရွေးချယ်ဖို့ဆိုတာအလားအလာနဲ့တယ်လို့လည်းအကဲခတ်တွေကသုံးသပ်ပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ပြည်ခိုင်မျိုးပါတီမှာနိုင်ကအဖွဲ့ဖြစ်တဲ့ဘိုးဦးဆောင်ကောမဒီကိုအရင်သမရဟောင်းဦးသိန်းစိန်ဦးဆောင်နဲ့အဖွဲ့ဝင်၉ဦးနဲ့ဖွဲ့စည်းထားတာပါ။ဒီဘိုးဦးဆောင်ကောမဒီကိုပြီးခဲ့တဲ့ဒီဇင်ဘာ29ဘိုးအလို့မှုဆောင်အဖွဲ့အစည်းအဝေးမှာဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဖျက်သိမ်းလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပါတီပြောခွင့်ရဖို့ကိုဒေါက်တာနန္ဒာလှမြစ်က VOA ကိုပြောပါတယ်
။ပါတီဥပဒေအတိုင်းဆိုပြီးပါတီဘုလုံးဆောင်အဖွဲ့ကြီးရဲ့ပါတီဆင်းရဲတဲ့မင်းကြီးဘူးဆောင်းရပေါ်မှာလည်းအားပြင်းနေမှုရှိတယ်။လူဝင်လူထုတဲ့အဖွဲ့ကြီးအနေနဲ့လူလူလက်လက်နဲ့အောင်မြင်လို့လည်းနေအထူးတွေ့ရဖြစ်တဲ့အတွက်သူတို့ကလည်းသူတို့ရဲ့အသက်ရေရဆက်မိုင်းချီမီတွေကဒီဘုဥဆောင်ကော်မတီတာဝန်ယူတော့ပဲဒီကော်မတီကိုဖျက်သိမ်းလိုက်ပြီးတော့မှလူကြီးတွေအားလုံးကပါတီဝင်အဖြစ်ပါတီဝင်ရဲ့အကြံဉာဏ်ပေးတော့ဖို့လူမျိုးကဒီရသဘောရဆန္ဒအရဒီကုံလူကျွန်တော်ဖြစ်ပေးလိုက်တာ
လာမယ့်2020ရွေးကောက်ပွဲမှာပြည်ကံမျိုးပါတီကိုပြည်သူလူထုပို့ပြီးလက်ခံမဲ့ပါတီတရဖြစ်လာစေရေးအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့ဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်ဒီကနေ့ဆိုတာအစိုးရအစစ်အစစ်ပူပူကောင်းကောင်းနဲ့အနာဂတ်ကိုဖန်တီးပြနေလို့အတွက်အကောင်းဆုံးစူးစမ်းရှင်းပြန်ဆောင်ရွက်ပါမယ်စီးပွားရေးကောင်းမွန်လာအောင်ဤအောင်ကျွန်တော်တို့တရားဥပဒေစိုးမိုးမှုရှိအောင်ကျွန်တော်တို့စူးစမ်းဆောင်ရွက်ပါမယ်အဲ့လိုဆောင်ရွက်နေဖို့လေအခုရကျွန်တော်တို့ပါတီတွေမှာစီးပွားရေးပြင်ဆင်နေနေတယ်။ကျွန်တော်ပါတီအနိုင်ရခဲ့လို့အစိုးရဖြစ်ခဲ့ရင်လည်းပြည်သူ့မျိုးရင်းသားရဲ့ညီညွတ်ချက်ကိုကျွန်တော်အကောင်အထည်ကြိုးစားဆောင်ရွက်မယ်
။ဒီလိုပြင်ဆင်ဆောင်ရွက်နေပေမဲ့လည်းပြည်ခံပြိုးပါတီဟာလာမယ့်ရွေးကောက်ပွဲမှာပြန်ရွေးခံရဖို့အလားအလာနေတယ်လို့နိုင်ငံရေးအကြီးအကဲဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။ပြည်ခံပြိုးပါတီဆိုတာနဲ့ပတ်သက်လို့လူထုကတခြားလို့မြင်လာတာကတမန်တော်ကအငြင်းစားယူထားတဲ့ပုဂ္ဂိုလ်တွေအထူးသဖြင့်ပြီးခဲ့တဲ့အစီအစိုးရနဲ့ဆက်နွယ်နေတဲ့အဲ့ဒီအကျိုးစီးပွားတွေနဲ့တိစောက်ထားတဲ့ပါတီဖြစ်လူလူကမြင်နေတာပါအဲ့လိုမြင်နေတာကြောင့်လေ NLD ပါတီကိုလူလူကအုံလိုက်ကျင်းလိုက်မဲ့ပေးကြတာပေါ့ဗျာဒါမဲ့ NLD ပါတီရဲ့နှစ်နှစ်တာအတွင်း NLD ပါတီကိုအားမလို့အားမရဖြစ်တော့ညာလေအဲ့ဒီဟာကပြည်ခိုင်ပြိုးပါတီကိုထောက်ခံလာတဲ့အဓိပ္ပာယ်တော့သိမရှိဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျအဲ့တော့အဲ့လိုအင်အားစုမျိုးကိုလူလူကသိပြီးမမျှော်လင့်ဘူးခင်ဗျ
တကယ်တော့ပြည်ခံမျိုးပါတီတဲမှာစစ်ကောင်းဆောင်ဟောင်းအ ਨੇ စုသာပါပြီးအရက်သားကအများစုဖြစ်ကြောင်းတိုင်းပြည်တော်ဝန်တွေကိုထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံရင့်နဲ့ပုံကိုယ်တွေပါတာကြောင့်အစိုးရတာဝန်တွေကိုကောင်းမွန်စွာလေပတ်နိုင်ကြောင်းဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်ကျွန်တော်ပါဒီတိုင်းမှာတက်မလို့ကလူကြီးအကြီးကြီးရှိရမှန်းနေတိုးတိုးလေးပဲရခိုင်နှုန်းအတော်နေတယ်နောက်ကလူကြီးဘိုးလုံးဆောင်အဖွဲ့ထဲမှာလည်းသူအရက်သားတွေလည်းအများကြီးပါတယ်ဒီအတွက်ကိုတက်မလို့ကလူကြီးတွေကြီးနေတဲ့စုပထရတဲ့ပါတီမဟုတ်ပါဘူးဒီလူပါတီဖြစ်တဲ့ကျွန်တော်တို့အနေနဲ့ကဒီသိသိအစိုးရတက်မှာအစိုးရတောင်းဝန်ထမ်းဆောင်နေတဲ့နှုန်းကကျွန်တော်တို့အကောင်းဆုံးလေးကျွန်တော်တို့လက်တွေ့ကျွန်တော်လုပ်ဆောင်ပြခဲ့ဆိုတော့တိုင်းပြည်ကိုကျွန်တော်တောင်းယူတဲ့အချိန်မှာအတွေ့အကြုံကအရင်ကတည်းကပြောပါတယ်သို့တော့တိုင်းပြည်ကိုတကယ်တည်ဆောက်လာတဲ့အချိန်မှာအတွေ့အကြုံရှိတဲ့ပုံစံကြီးဆန်းဆောင်ရှိတဲ့ပုံစံတွေတော့တည်းဆိုတာဒီလေးဆိုရဲကျွန်တော်လက်တွေ့ကြည့်နေကြမှာပဲလေ
လက်ရှိ NLD အစိုးရလက်ထက်မှာစီးပွားရေးနှေးကွေးနေတယ်လို့ပြည်တွင်းလုပ်ငန်းရှင်တွေကဝေဖန်မှုတွေထွက်ပေါ်နေပြီးအစိုးရအနေနဲ့ထိရောက်တဲ့စီးပွားရေးမူဝါဒတွေပြောင်းလဲချမှတ်လှုပ်ဆောင်တဲ့လို့ပြည်ကမျိုးပါတီကသုံးသပ်ကြောင်းဒေါက်တာနန္ဒာလှမြစ်ကပြောပါတယ
်။ဒီကတော့တိုင်းပြည်ပြည်ရဲ့စီးပွားရေးကတော်တော်အရေးကြီးပါတယ်။ပြည်သူတွေရဲ့တာဝန်ယူနေရေးဒီမျိုးစီးပွားဖို့ပြည်သူတွေအရေးကြီးတယ်။အဲ့ဒါနဲ့ကျွန်တော်တို့တိုင်းပြည်ပြည်ကတော့နာမည်ကြီးမှလည်းည30ကျော်ကြီးပြီးလို့ဘဝရတဲ့ရေးခွင့်မျိုးမှာအံဆောင်ရဖြစ်တယ်ပေါ့လေသူမျိုးကပဲ NLD သူ့အနေနဲ့လည်းဒီလိုဘဝရတဲ့ထုတ်ပြန်ပြီးတော့ဆောင်ရတာရှိတယ်ဆိုတော့ကျွန်တော်ပြရတယ်သူတို့လည်းဒီဘဝရတဲ့ပြည်ပြောင်းလဲဖို့လိုရင်အများဆုံးဘယ်လိုဆောင်ရမလဲဆိုတော့ကြီးကြခံပါတဲ့ဘဝရလုပ်ငန်းစဉ်တွေဟိုအချိန်ကြီးပေါ်မှာမူတည်ပြီးအတုံးနဲ့ထောင်ပေါ်ရေးဘယ်ကောင်းလို့ထင်တယ်လဲ
ဖြတ်သိမ်းလိုက်တဲ့ပြည်ခံမျိုးပါတီရဲ့ဘ ਹੁ ဦးဆောင်ကော်မတီထဲမှာသမရဟောင်းဦးသိန်းစိန်ဦးထေဦးသူရဦးရဲ့မြက်ဦးလွန်းတီဦးတောင်ဦးတင်ထော့ဦးစိုးသာသူရဦးမြင့်အောင်ဦးခေအောင်မြို့တို့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ